င်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ iOS နဲ့ iPad OS 30.6.1 ကို Apple ဖြန့်ချီဆိုတဲ့သတင်း COVID-19 စောင်းပါမဝင်မြခင်မှာ Facebook သတိပေးမယ်ဆိုတဲ့သတင်း Mobile ပတ်စံ A Application Citizen ကိုစတင်မိတ်ဆက်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ iOS နဲ့ iPad OS 30.6.1 ကို Apple ဖြန့်ချီဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Apple ဟာ Kaki နဲ့ Apple News Plus အသံထွက်သတင်းတွေပါဝင်တဲ့ iOS 30.6 update ဖြန့်ချီအပြီးတစ်လအကြာမှာအားနည်းချက်အနည်းငယ်ပြင်ထားတဲ့ iOS နဲ့ iPad OS 30.6.1 ကိုဖြန့်ချီလိုက်ပါတယ် iOS နဲ့ iPad OS 30.6.1 ကိုတော့ setting ကနေတစင်းတင့်တော်တဲ့ထုတ်ကုန်အားလုံးအတွက်ဖြန့်ချီလိုက်ပါတယ် update ရမရသိချင်ရင်တော့ setting တဲကနေ general ကနေ software update မှာကြည့်နိုင်ပါတယ် iOS 30.6.1 မှာတော့ storage နည်းပါးနေချိန်မှာမလိုအပ်တဲ့ system အချက်အလက် file တွေကိုအလိုလျောက်မဖြတ်စေဖို့ပြုလုပ်ထားပါတယ်ဒါအပြင် iPhone မျက်နှာပြင်တချို့မှာအစိမ်းရောင်တန်းနဲ့ဒါမဲ့ဒီမှန်ခံခွဲမှုပြဿနာကိုလည်းဖြေရှင်းထားပါတယ်တချို့သုံးစွဲသူတွေအတွက် exposure notification ပြုတ်သွားတဲ့အားနည်းချက်ကိုလည်းပြင်ဆင်ထားပါတယ် iOS 30.6.1 ဟာ iOS 30ရဲ့နောက်ဆုံး update ဖြစ်လာနိုင်ပါတယ် Apple အနေနဲ့ဒီနှစ်ကုန်ပိုင်းမှာ iOS 40ကိုကူးပြောင်းဖို့အဆက်မပြတ်ဆောင်ရွက်နေပါတယ်ဆက်လက်ပြီး COVID-19 စောင်းပါမဝေမျှခင်မှာ Facebook သတိပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Facebook ဟာ COVID-19 သတင်းမှာဖြန့်ချီမှုကိုတိုက်ဖြတ်ဖို့စောင်းပါဒါမှမဟုတ်အခြား link တစ်ခုနဲ့ပတ်သက်တဲ့နောက်ခံအခြေအနေထောက်ပံ့ပေးမယ်သတိပေးချက်မျက်နှာပြင်သစ်တစ်ခုပါဝင်လာပါမယ်စောင်းပါကိုပထမဆုံးအကြိမ်ဝေမျှတာနဲ့ရင်းမြစ်တွေကိုလည်းပြသပေးပါမယ် Facebook အနေနဲ့သတင်းကိုမဝေမျှခင်မှာအကြောင်းအရာရင်းမြစ်နဲ့ဖြစ်ဖြစ်နေတဲ့ကိစ္စတွေနားလည်အောင်ကူညီပေးဖို့ပါလူတွေကကမ္ဘာလုံးဆိုင်ရာကျန်းမာရေးအာဏာပိုင်ကအားထားရတဲ့ COVID-19 သတင်းတွေကိုစိတ်ချစွာဖတ်ဖို့ COVID-19 သတင်းအချက်အလက်စင်တာကိုကြီးကြပ်ပေးပါမယ်အခုလောက်ဆောင်ချက်ကို platform ရဲ့ရှိပီးသားသတိပေးချက်မှာပဲတိစောက်ထားပါတယ်ဒါအပြင်ဇွန်လကလည်းလက်ရှိသတင်းတွေကိုနားလည်မှုလွဲနိုင်တဲ့သတင်းအဟောင်းပြည့်နှက်မှုကိုလည်း short ချထားပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ mobile ပတ်စံ application citizen ကိုစတင်မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Capital Diamond Star Group CTSG အဖွဲ့အစည်းရဲ့အဖွဲ့ဝင်ကုမ္ပဏီတစ်ခုဖြစ်တဲ့ Capital Connect မှာကုန်တယ်များကိုယ်စားလှယ်ပေါင်းများစွာနဲ့ကိုရက်ဆက်သွယ်ထားပြီးတော့မြန်မာနိုင်ငံအနှက်ငွေပို့ငွေလွှဲခြင်းငွေပေးချေခြင်းစတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရန် Digital Mobile ပတ်စံ Application Citizen ကိုတရားဝင်မိတ်ဆက်လိုက်ပါတယ် Citizen အနေနဲ့ငွေသွင်းငွေထုတ်ပြုလုပ်ရန်အတွက်ဘဏ်သို့မသွားနိုင်သူများဘဏ်စည်းရုံးမရှိသူများကိုပုံမို့တင့်တင့်တဲ့ငွေလွှဲကနှုံးထားနဲ့ဝန်ဆောင်မှုပေးနိုင်ရန်လှုပ်ဆောင်နေကြောင်းအချိန်မရွေးနေရာမရွေးငွေပေးချေနိုင်တဲ့အတွက်အလုံများသူတွေအတွက်လည်းအချိန်ကုန်တက်တာစေကြောင်းသုံးဆွဲသူတွေအနေနဲ့ဖုန်းငွေဖြည့်ခြင်းကနေစပြီးတော့လစဉ်ဘေးပေးဆောင်ခြင်းများဈေးဝယ်စင်တာများတွင် QR payment ဖြင့်ငွေရှင်းခြင်းများနဲ့ online ဈေးဝယ်ခြင်းအတွက်ငွေရှင်းခြင်းတွေအထိ Citizen App ကိုအသုံးပြုပြီးလှုပ်ဆောင်နိုင်ကြောင်းသိရပါတယ်ကျွန်တော်တို့ရဲ့အမှတ်တရစိတ်စောင့်ပုံငွေကြေးကိစ္စစိတ်ကြိုက်သုံး Citizen အကောင်းဆုံးဆိုတဲ့အတိုင်း Citizen ရဲ့အဓိကရည်ရွယ်ချက်ကသုံးစွဲသူတွေကိုအကန့်အသတ်မရှိတဲ့လူနေမှုဘဝတွေက Digital ငွေပေးချေမှုပုံစံတွေနဲ့ဝန်ဆောင်မှုပေးဖို့ဖြစ်ပါတယ်ဒီဝန်ဆောင်မှုတွေထဲမှာမှတ်ပုံတင်ထားတဲ့ Mobile Phone Number ကိုဆောင်သူဘယ်သူကိုမဆိုငွေလွှဲပေးဖို့ခြင်းဈေးဝယ်ရာတွင်ငွေပေးချေခြင်းဖုန်းငွေဖြည့်ခြင်းဒါမှမဟုတ်လစဉ်ဘေးဆောင်ခြင်းတွေပါဝင်ပါတယ်ဒါအပြင်သုံးစွဲသူတွေရဲ့နေ့စဉ်ဘဝကိုပုံမလွယ်ကူစေဖို့နဲ့စိတ်ဝင်စားဖွယ်ရာ Digital ငွေကြေးဝန်ဆောင်မှုအစီအစဉ်တွေကိုလည်းလှုပ်ဆောင်သွားဖို့ရှိပါတယ်လို့ Capital Content Limited ရဲ့ CEO ဖြစ်သူကပြောပါတယ် Citizen မှာအသုံးပြုသူတွေအတွက်ဈေးကွက်အတွင်းရှိအခြားသောငွေကြေးဝန်ဆောင်မှုတွေနဲ့ရှင်ပါကအလွန်သင့်တင့်တော့ငွေလွှဲနှုံးထားတွေကိုချမှတ်ထားပြီးတော့ရွေးချယ်စရာများပုံမပေးနိုင်ရန်ရည်ရွယ်ထားကြောင်းအသုံးပြုသူများငွေပေးချေမှုတွင်အထူးလျှော့ဈေးများချက်ချင်းငွေသားပြန်ရမယ့်အစီအစဉ်များစုဆောင်ထားနိုင်သောစုမွေး point ပေးခြင်းများစုလက်ဆောင်ပေးအပ်ခြင်းများ point နဲ့ပေးချေခြင်းများစတဲ့စိတ်လှုပ်ရှားဖွယ်ကောင်းတဲ့စုလက်အစီအစဉ်တွေကိုပြုလုပ်ဆောင်ရွက်ပေးသွားမှာဖြစ်ကြောင်း မိုဘိုင်းဖုန်းနံပါတ်နဲ့မှတ်ပုံတင်ထားတဲ့အခါတောင်းဆွဲသူတွေဟာစီတီစင်ရဲ့လုံဆောင်ချက်တိုင်းကိုအသုံးပြုခွင့်ရရှိမှာဖြစ်ကြောင်းမှတ်ပုံတင်မိတူဆဖီဓာတ်ပုံနဲ့လက်မှတ်ဖြင့်အကောင့်အစစ်မြင့်ကမိမိစီတီစင်အကောင့်နဲ့ဘဏ်အကောင့်ချိတ်ဆက်မှုကိုလည်းပြုလုပ်နိုင်ပြီးတော့အသုံးပြုနိုင်မဲ့ငွေပမာဏပိုတိုးမြင့်နိုင်မှာဖြစ်ကြောင်းသိရပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။